ဝေကောက်ပွဲတွေကျင်းပဖို့ရပိုင်းသာကြံတော့တဲ့အချိန်မှာပဲစကိုင်းတိုင်းဟုံးလင်းမြို့နယ်မှာတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကြားနီခေါ်တိုင်းလိုင်းရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီစီယုံရင်မှုတယောက်ကိုတမ်ဘရော်ကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပြောပြပါမယ်ကျွန်တော်မိုးစော်ပါဖမ်းဆီးခံရတဲ့ကြားနီပါတီစီယုံရင်မှုဟာဟုံးလင်းမြို့နယ်မိုင်းကိုင်းကျေးရွာအုပ်စုပုံရွက်ကျေးရွာမှာနေထိုင်သူဖြစ်ပြီးသူ့ကိုဒီလ28ရက်နေ့ည8နာရီကျော်လောက်ကဖမ်းဆီးခဲ့တာဖြစ်ကြောင်းဒေသခံနိုင်ငံရေးအတိုင်းဝိုင်းကပြောပါတယ်အရက်ဝင်းနဲ့တမရော်သားတွေဖမ်းဆီးတာဖြစ်ပေမဲ့ဖမ်းဆီးတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လဲတိုင်းလိုင်းရှမ်းပြည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ထေအောင်က VOA ကိုအခုလိုပြောပါတယ်
29ရက်နေ့ကဖမ်းတော့တာစစ်သားတွေကအရက်ဝတ်တွေနဲ့ဒီနေ့ဒီနေ့ကားနဲ့လာရင်မှဥမောင်းဖေးကိုရိုက်နဲ့ထိုးချစ်ပြီးမှဖမ်းခေါ်တော့တာပေါ့ဖန်းစားတော့ကရဲဘော်တွေပြောတာကပါတီမျိုးခုခွဲတာခင်ဗျားသိရမယ်ဆိုရင်မှရိုက်နေတယ်လေဘာအကြောင်းရလို့မပြောတော့ဘူးအဲ့ခါသူမိသားစုကပြောစကားပေါ့နော်စက်ကုန်းရောက်သွားတဲ့အခါကျတော့လူသားမှုမှာခင်ဗျားတို့ပါတယ်ဆိုမှစစ်တယ်တဲ့နောက်စက်ကုန်းကျော်ကျတော့ခင်ဗျား SN နဲ့ဆက်သွယ်မှုရှိတယ်ဆိုရင်မှသူ့အိမ်မှာတခြားပဲပြောတယ်အဲ့ဒီ29ရက်နေ့ညစက်ကုန်းကျော်ပေါ့နော်တနာရီရနေပြီးမှ3နာရီရှိဟုတ်ဥမ္မောင်းတဲ့အိမ်မှာတခြားတယ်လို့ပြောတယ်ကြာမနေ့လင်းတဲ့အခါကျတော့ရဲစခန်းကိုပို့လိုက်တယ်သူတို့
လာရောက်ဖမ်းဆီးတာဟာခလာရ222ကဖြစ်ပြီးဥမောင်သိန်းကိုတော့ဟုံးလင်းမြို့နယ်နန်တော်ရဲစခန်းကိုလွှဲပြောင်းပေးလိုက်တာလို့ပြောပါတယ်။28ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကရှမ်းတိုင်းသားရဲဝင်ကြီးဒေါ်နန်းမွေးမွေးခင်ကနန်တော်ရဲစခန်းကိုတွားရောက်ခဲ့ကြောင်းနဲ့ဥမောင်သိန်းကိုစစ်ဆေးနေစေဖြစ်တာကြောင့်တွေ့ဆုံခွင့်မရခဲ့တယ်လို့ဘယ်ပုံမှန်နဲ့ဖမ်းဆီးထားတယ်ဆိုတာကိုလည်းမေးမြန်းလို့မရခဲ့ကြောင်းပြောပါတယ်။29ရက်နေ့မနက်မှာတော့ရာဇဝတ်ကျောင်းနဲ့ဆွဲချက်တင်ထားတယ်လို့သိရကြောင်းဒေါ်နန်းမွေးမွေးခင်ကပြောပါတယ်
။ဒီမှာဒီနေ့မနက်ကိုစုံစမ်းကြည့်တယ်ပေါ့နော်။မနေ့ကဘယ်လိုဆုံးဖြတ်တယ်လဲပါလဲလို့စုံစမ်းကြည့်ခါမှာတော့ပုံမှန်က190ဆိုတာကဝန်တန်းရောင်းဆောင်မှုပေါ့နော်။ဒါနဲ့ဖမ်းတယ်။နောက်တစ်ခုက356ကကြတော့ပြန်ပြီးဆွဲမှုပေါ့နော်။လက်နဲ့နဲ့ပြန်ပြီးဆွဲမှုဆိုတော့ဒီအမှုနှစ်ခုကိုသူတို့ကရဲဘက်ကအတည်လို့ပြောတယ်ပေါ့နော်။
ဆွဲဆိုထားတဲ့အမှုဟာဒီလ22ရက်နေ့ကဟုံးလင်းမြို့နယ်မန်လုံကျေးရွာကဥစောဖကိုအရက်ဝင်းနဲ့ SNA ခေါ်ရှမ်းနီလက်နက်ကိုင်အဖွဲ့ဝင်နှစ်ယောက်ကလာရောက်ဖမ်းဆီးခဲ့မှုနဲ့ဆက်နွယ်နေတယ်လို့လည်းနှိဆက်သူတွေကပြောပါတယ်။ရှမ်းနီလက်နက်ကိုင်အဖွဲ့ဝင်2ဦးအနက်2ဦးကဥမောင်သိန်းဖြစ်တယ်လို့ဥစောဖရဲ့သမီးကထွက်ဆိုခဲ့တာကြောင့်ဖမ်းဆီးတာဖြစ်တယ်လို့လည်းဦးဆိုင်ထေးအောင်ကပြောပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လုံခြုံရေးနဲ့နဇက်ရေးရာဝန်ကြီးနဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာတော့နှစ်ဦးလုံးကခီးလွန်နေတဲ့အတွက်အမှုအကြောင်းကိုတိကျမသိရကြောင်းပြောပါတယ်။ Homeland မြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥကျော်ထေးလွင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းကြည့်ခဲ့ကြောင်းနဲ့သူသိရှိတာကိုအခုလိုပြောပါတယ်။
ရဲစားမှာလည်းသွန်ပြီးပဲဥမောင်သိန်းကိုလည်းနောက်ပြီးတော့ဒီနေ့ဆက်ဆက်ရမေးကြည့်လိုက်တော့20ရက်ကလေးကဘိုးကုန်းအုပ်စုစောင်းခါကြီးရွာမှာသူကရောက်နေတာတဲ့ရာနီပါတီအတွက်ကျောင်းကြီးဆင်းဖို့အဲ20ရက်26ရက်အတွင်းမှာအဲ့ဒီဥကျောက်ထွန်းဆိုတဲ့စောင်းခါကြီးရွာမှာရှိတဲ့ဘိုးရဲ့အိမ်မှာရှိတယ်တဲ့အဲ့ဒါကိုကျွန်တော်ဥကျောက်ထွန်းတို့လည်းသွန်ပြီးတော့အမေတို့တို့ကလည်းဒီချောင်းခွက်ကြီးကသူ့ရဲ့အိမ်မှာရှိတယ်ဆိုတော့အလီပိုင်ဆိုင်မှာပြတယ်တယောက်ပဲတော့ဒီမှာချောင်းသွားနေတယ်အမှန်တရားဖြစ်အောင
်ကျန်းဒီပါတီကတော့လက်ရှိဆွဲဆိုထားတဲ့အမှုအတွက်တရားရုံးမှာရင်ဆိုင်ဖို့ပြင်ဆင်နေတယ်လို့ဥမောင်သိန်းလွတ်မြောက်ရေးအတွက်လူ့အခွင့်အရေးကော်မရှင်ကိုစာပေးပို့ထားပြီးအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုလည်းအကြောင်းကြားဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ကျန်းဒီပါတီဟာလာမယ့်ရွေးကောက်ပွဲမှာကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးမှာ42နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး2015ရွေးကောက်ပွဲတုန်းကတော့55နေရာဝင်ရောက်ရှင်ပြိုင်ရမှာ2နေရာအနိုင်ရထားတာပါစကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်မှာကြားနီပါတီလို့လူသိများတဲ့တိုင်းလိုင်ရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီနဲ့ရှမ်းနီတိုင်းလျံသွေးစည်းညီညွတ်ရေးပါတီဆိုပြီးရှမ်းလူမျိုးအခြေပြုပါတီနှစ်ဖွဲ့ရှိတယ်လို့ဒီနှစ်ပိုင်းတွေအတွင်းမှာ SNA ခေါ်ရှမ်းနီအမျိုးသားတက်မရော်ဟာလေဒီဒေသတွေမှာအခြေပြုလှုပ်ရှားနေတာဖြစ်ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်